တောက်ကြနေတော့ကိုရွန်တွားခဲ့တဲ့အမေရိကန်နိုင်ငံရဲ့50တဆင့်မြောက်သမ္မတ George H.W. Bush ကိုအမေရိကန်ပြည်သူတွေကာရဝပြုနိုင်ဖို့သူ့ရဲ့ရုပ်ကလပ်ကိုဝါရှင်တန် DC ကလွှတ်တော်အဆောက်အအုံရဲ့ဒီဘိုခမ်းမကြီးမှာတင်းနာနေညနေကစပြီးတော့ဖွင့်လှစ်ပေးလာပါပြီ။အမေရိကန်ပြည်သူတွေသာမကကဘာရဲရက်ကခေါင်းဆောင်တွေကလည်းသူ့ကိုဂုဏ်ပြုနေကြတာပါ။ဒီအကြောင်းပြည်စုံတော်ကင်မျိုးသက်ကရှင်းပြပါလိမ့်မယ်။
ခုကြားနေရတာကတော့သမရဘုရှ်ရဲ့ရုပ်ကလပ်ကိုဝါရှင်တန် DC ကလွှတ်တော်အဆောက်အအုံဘိုခမ်းမကြီးတွေကိုတည်ဆောင်လာတာဖြစ်ပါတယ်။နှစ်အတော်ကြာနာမကျန်းဖြစ်နေတဲ့သမရဟောင်း George H.W. Bush ဟာအသက်64နှစ်အရွယ်မှာသူ့ဇာတိ Texas ပြည်နယ်မှာပဲတောက်ကြံနေကကွယ်လွန်သွားခဲ့တာပါ။တနင်္လာနေ့မှာတော့သူ့ရုပ်ကလပ်ကို Houston ကနေ Air Force One လေယာဉ်နဲ့ Maryland ပြည်နယ် Andrew Leader စခန်းကနေတဆင့် Washington DC ကိုတည်ဆောင်လာခဲ့တာဖြစ်ပြီးဘုရားဖူးနေအစောပိုင်းအထိအများပြည်သူအနီးကလာရောက်ပြီးဂါရဝပြုနိုင်အောင်လွှတ်တော်ဘိုခမ်းမကြီးမှစီစဉ်ပေးထားပါတယ်။ဘုရားဖူးနေမနေ့ပိုင်းမှာတော့သမရဘုရှ်အတွက်နိုင်ငံတော်ဇာပနအခမ်းအနားကိုဝါရှင်တန် DC က National Cathedral ဘုရားကျောင်းမှာကျင်းပမှာဖြစ်ပါတယ်။အဲ့ဒီနေ့ညနေပိုင်းမှာသူ့ရဲ့ရုပ်ကလပ်ကို Texas ပြည်နယ် Houston မြို့ကိုပြန်လည်တည်ဆောင်သွားမှာဖြစ်ပြီးချက်တပရင်းနေ့မှာတော့ Saint Martin ဘုရားကျောင်းမှာဝတ်ပြုဆုတောင်းပွဲကျင်းပပြီးတော့George H.W. Bush သမရစာကြည့်တိုင်းနဲ့ပြတိုက်ရှိရာ Texas A&M Tech ဝင်းထဲမှာရှိတဲ့ကွယ်လွန်သူသမရကတော် Barbara နဲ့သမီး Robin တို့ကိုမြှုပ်နှံထားရနေရမှာပဲဂူသွင်းကြကြုံမှာဖြစ်ပါတယ်။ကွယ်လွန်သူသမရ Bush ဟာသူတစ်တည်းမြပုံကိုယ်တွေထဲမှာအကျဉ်းအဆုံနဲ့သူများအတွက်အစင်စားဆုံးသူတဦးဖြစ်ကြောင်းသူနဲ့နှစ်ပေါင်း60ကျော်ရင်းနှီးကျွမ်းဝင်ခဲ့သူတဦးဖြစ်တဲ့သမရ Bush အဆိုအရလက်ထက်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့ James Baker ကပြောပါတယ်
He didn't blow his own horn. One of his wonderful character traits was to let other people take credit.
သူများတွေအချစ်ချင်းခံရအောင်အခွင့်အလမ်းလုပ်ပေးတတ်သူဖြစ်ပါတယ်။သူ့ရဲ့သမရတက်တန်းတစ်လျှောက်ပြန်ကြည့်ရင်အထူးသဖြင့်နိုင်ငံခြားရေးရာတွေမှာထူးခြားတဲ့အပြောင်းအလဲတွေအများပြားဖြစ်ခဲ့ပြီးဒီလိုဖြစ်အောင်သူကဖော်ဆောင်ပေးခဲ့တာဖြစ်ပေမဲ့ဘယ်တော့မှဂုံဖော်ပြောခဲ့သူမဟုတ်ပါဘူး
။1989ခုနှစ်ကနေ1993ခုနှစ်ထိသမရတာဝန်ထမ်းဆောင်ခဲ့တဲ့ Bush အစိုးရလက်ထက်မှာသူသမရဖြစ်တဲ့တာဝန်ယူခဲ့သူ Dick Cheney ကလည်းနားလည်မှုသိရှိတဲ့သမရနဲ့လက်တွဲလှုပ်ဆောင်ခဲ့ရတာအတွက်ဂုဏ်ယူကြောင်းနဲ့တက်တန်းတစ်ချိန်သာတာဝန်ထမ်းဆောင်ခဲ့တဲ့သမရတွေထဲမှာအကောင်းဆုံးတွေကတယောက်ဖြစ်တယ်လို့ပြောပါတယ်
His knowledge of foreign leaders, people he'd worked with over the years, his understanding of the military, his willingness to support the military.
သူတို့ခြားခြားနားလည်သဘောပေါက်သူဖြစ်ပါလေ။စီးရီးဆီယာနဲ့ပတ်သက်ပြီးတော့ကြွမ်းကျင်တယ်လို့စစ်တပ်ကိုပံ့ပိုးပေးခဲ့သူလည်းဖြစ်ပါလေ။ပင်လယ်ကွေ့ဒေသကိုထိုးစစ်မဆင်ခင်မှာစစ်တပ်ရဲ့လိုအပ်ချက်တော်တော်များများကိုနားလည်လက်ခံပြီးကူးဆောင်မှုကောင်းကောင်းပေးနိုင်ခဲ့တဲ့ခေါင်းဆောင်ကောင်းတဦးလည်းဖြစ်ပါလေ။
သမရဘုရှ်ကွယ်လွန်သွားတာဟာအမေရိကန်ပြည်သူတွေအတွက်အစားထိုးမရတဲ့ဆုံးရှုံးမှုတစ်ခုလို့သမရဟောင်းဘဲရန်အိုဘားမားနဲ့သမရဂရိုဟောင်းမီရှယ်အိုဘားမားတို့ကပြောကြားခဲ့တာပါသမရဟောင်းဘီလ်ကလင်တန်နဲ့ဇနီးနိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်တို့ကလည်းသမရဘုရှ်ဟာဒုတိယကမ္ဘာစစ်မှာစစ်မှုထမ်းခဲ့တာကစားပြီးအမေရိကန်လွှတ်တော်မှာဗဟိုထောက်လှမ်းရေးမှာဒုသမရအဖြစ်နဲ့ရောသမရအဖြစ်သာမကကုလသမဂ္ဂမှာပါတာဝန်တွေကိုထမ်းဆောင်ခဲ့ပြီးကဘာကြီးကိုစီးလုံးမှုလွတ်လပ်မှုနဲ့ငြိမ်းချမ်းမှုတွေရအောင်ဆောင်ကျဉ်းပေးရမှာအရေးပါသူတဦးဖြစ်တာမို့သူ့လိုလူရှာမှရှာတယ်လို့မှတ်တမ်းတင်ခဲ့ပါတယ်ဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေးကတော့သမရဘုရှ်ဟာသူ့ရဲ့သမရတက်တန်းတစ်လျှောက်ဗြိတိန်နိုင်ငံကမိတ်ဆွေတွေနဲ့အတူလက်တွဲဆောင်ရွက်ခဲ့သူဖြစ်ပြီးဗြိတိန်ရဲ့မိတ်ဆွေစစ်တဦးဖြစ်အမြဲတည်းရနေမှာဖြစ်ကြောင်းပြောပါတယ်ဩစတြေးလျဝန်ကြီးချုပ်စကော့မော်ရဆန်ကလည်းသမရဘုရှ်ဟာသူ့ဘဝမှာအာဏာရှင်နဲ့ဖိနှိပ်မှုမှန်သမျှကိုတွန်းလှန်တိုက်ထုတ်ခဲ့သူတဦးဖြစ်ပြီးအမှန်တရားဘက်ကအမြဲရပ်တည်ခဲ့တာမို့ဩစတြေးလျနိုင်ငံရဲ့မိတ်ဆွေစစ်တဦးလို့မှတ်တမ်းတင်ပါတယ်။တရုတ်နိုင်ငံဆိုင်ရာတာဝန်ကြီးတဦးအနေနဲ့ရော CIA ဒါရိုက်တာအနေနဲ့ရောသမရအနေနဲ့ပါတာဝန်တွေထမ်းဆောင်ခဲ့တဲ့သမရဘုရှ်ဟာဥရောပတိုက်တန်းတန်းပေါင်းများစွာအတွက်ဒီမိုကရေစီဆောင်ကျင်းပေးတဲ့ဆေးခေတ်ကြီးပြီးဆုံးအောင်လှုပ်ဆောင်ရမှာအဓိကကနကနေပါဝင်ခဲ့သူဖြစ်တယ်လို့နျူကလ িয়ার စစ်ပွဲအန္တရာယ်ချုပ်ငြိမ်းစေခဲ့သူသူဖြစ်တယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျေးဆန်ဒါအာဒန်ကသုံးသပ်ပါတယ်။အရင်ဆိုဗီယက်ခေါင်းဆောင်ဟောင်းမီခေယိုဂိုဗာချော့ကတော့သမရဘုရှ်လက်ထက်မှာစီအခေယောနျူကလ িয়ার လက်နက်ရှင်ပြိုင်မှုတွေပါပြီးဆုံးခဲ့တာမို့ကျေးဇူးအထူးတင်ကြောင်းပြောကြားခဲ့တာပါ။ဒ တိဘက်ဖုံးတော်ကြီးဒလိုင်းလမကလည်းတမရဘုရားသူပရမဆုံးတွေ့ဆုံခဲ့တဲ့အမေရိကန်တမရတူဖြစ်ပြီးတိဘက်ပြည်သူတွေနဲ့တိဘက်အခြေအနေပေါ်မှာဖခင်တူလို့ပူပန်မှုကိုသူခံစားခဲ့ရကြောင်းနဲ့အခုသူ့ရဲ့ဆုံးပါမှုဟာဖခင်တူဆုံးရှုံးရတယ်လို့ပါခံစားရတယ်လို့ဖွင့်ဟပြောခဲ့ပါတယ်။တရုတ်တမရရှီကျင်ပင်ကလည်းတရုတ်အမေရိကန်ဆက်ဆံရေးတိုးတက်အောင်လှုံ့ဆော်ခဲ့တဲ့တမရဘုရားကိုဂုဏ်ပြုပါကြောင်းမှတ်တမ်းတင်ခဲ့ပါတယ်။သမရဒေါ်နယ်ထရမ့်ကဒီဇင်ဘာလ5ရက်ဗုဒ္ဓဖူးနေ့ကိုတနင်္ဂနွေလုံးခြေခွဲဝမ်းနည်းပွဲအနေဖြင့်တက်မှတ်ကြောင်းကြေညာခဲ့ပြီးအဲ့ဒီနေ့ကျင်းပမယ့်နိုင်ငံတော်စာပနအခမ်းအနားမှာလည်းသမရနဲ့သမရကတော်တို့တက်ရောက်မှာဖြစ်တယ်လို့သမရထရမ့်ကဝမ်းနည်းခြေခွဲစကားအမှတ်ရပြောကြားဖို့ရှိတယ်လို့သမရအင်ဗျူကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်